ဖိလစ်ပိုင်ဘက်ကနေတရုတ်နိုင်ငံအတွင်းကိုဝင်ရောက်တိုက်ခတ်နေတဲ့ရာမဆန်တိုက်ဖုန်းမုန်တိုင်းဟာပြင်းထန်တဲ့လေတိုက်အားနဲ့တဲထန်တဲ့မိုးတွေကိုသက်ဆောင်လာဆဲဖြစ်တာကြောင့်တရုတ်နိုင်ငံအတွင်းမှာလူ18ဦးထဲမှနေသေဆုံးသွားပြီဖြစ်ပါတယ်။မုန်တိုင်းဟာတရုတ်ပြည်မကြီးကိုဝင်ရောက်မတိုက်ခတ်ခင်ဟိုင်နန်ကျွန်းကိုဖျက်လာတဲ့အချိန်မှာလူ10ယောက်သေဆုံးခဲ့ပြီးပြည်မကြီးကကွမ်ရှိဒေသမှာတော့မုန်တိုင်းကြောင့်နောက်ထပ်9ဦးသေဆုံးသွားတဲ့ကြောင်းအစိုးရပိုင်းသတင်းတွေမှာဖော်ပြထားပါတယ်။ရာမဆန်တိုက်ဖုန်းမုန်တိုင်းကြောင့်ဖိလစ်ပိုင်နိုင်ငံမှာလူ100နီးပါးသေဆုံးခဲ့ရပါတယ်။အနည်းဆုံး94ဦးသေဆုံးပြီးနောက်ထပ်6ယောက်လည်းပျောက်ဆုံးနေဆဲဖြစ်တဲ့အပြင်မြို့တော်မနီလာမှာလျက်စင်မီတွေပျောက်ထွက်ကုန်တဲ့အတွက်တန်းနဲ့ချီတဲ့ပြည်သူတွေလျက်စင်မီမရှိဘဲနေထိုင်နေကြရပါတယ်။မုန်တိုင်းဟာဖိလစ်ပိုင်ကထွက်လာပြီးတဲ့နောက်တောင်တရုတ်ပင်လယ်ပြင်အတွင်းမှာအင်အားပြန်ကောင်းလာပြီးတောက်ကြနေကတရုတ်ပြည်ကိုစတင်ဝင်ရောက်တဲ့အချိန်မှာလေတိုက်နှုန်းဟာတနာရီကို125မိုင်နှုန်းလောက်ရှိတဲ့အတွက်ဒါဟာ42နှစ်အတွင်းအင်အားအပြင်းထန်ဆုံးတိုက်ဖုန်းမုန်တိုင်းဖြစ်ပါတယ်။တရုတ်ပြည်မြောက်ပိုင်းမှာလည်းရာသီဥတုအခုသတင်းပတ်အစောပိုင်းမှာမိုးသက်ထန်နိုင်တယ်လို့ခန့်မှန်းထားပါတယ်။ရာမဆန်မုန်တိုင်းဖြတ်သွားခဲ့တဲ့လမ်းကြောင်းအတိုင်းနောက်ထပ်မုန်တိုင်းတစ်ခုဖြစ်တဲ့မတ်မိုဟာလဲမကြခင်မှာဝင်ရောက်တိုက်ခိုက်နိုင်ခြေရှိတယ်လို့ခန့်မှန်းထားပါတယ်။